အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်မြတ်တပ်ပါ။ American Seed Company Pfizer ကဂျာမနီက BioNTech နဲ့တွဲပြီးနိုင်ငံပေါင်း6နိုင်ငံမှာလူပေါင်း 4,000 ကျော်နဲ့ဆန်းသက်နေတဲ့ COVID-19 ကာဝယ်ဆေးဟာရာဂိုင်းနှုန်း90ကျော်ထိရောက်မှုရှိတယ်လို့နိုဗ ెంబ ာ9ရက်နေ့မှာကြေညာခဲ့ပါတယ်။ဒီကာဝယ်ဆေးရဲ့အလားအလာနဲ့ပတ်သက်ပြီးအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းပြည့်ရဲ့အမြင်ကိုကြည့်ရအောင်ပါ
။ကာကွယ်ဆေးကိုဖော်တဲ့ဟာမှာသူကလူနဲ့စမ်းသပ်တဲ့ clinical trial အဆင့်3ပေါ့နော်။နောက်ဆုံးအဆင့်ကိုရောက်နေပြီ။အဲ့နောက်ဆုံးအဆင့်ရောက်နေတဲ့ဟာမှာသူလူနဲ့စမ်းတာက4,000-3,000ကျော်နဲ့စမ်းတယ်။ဒါကဟိုကျန်းမာရေးကောင်းတဲ့ volunteer တွေနဲ့သူတို့စမ်းတယ်။90ရာခိုင်နှုန်းသောလူတွေကဒီ virus ကူးတဲ့ down သူတို့ခံနိုင်တယ်ဆိုတဲ့ဟာကိုပြတယ်။နောက်ပြီးတော့အဲ့တော့ဆိုချိုလည်းမရှိတော့နဲ့တဲ့ဆိုတဲ့ဟာကိုသူတို့ပြပါတယ်။ဒါကြောင့်သူတို့က result ကောင်းတယ်ဆိုပြီးတော့ကြီးညာခဲ့ပါတယ်ရှင်
။ဒီလိုမျိုးအခြေအနေကောင်းနေတဲ့ဆေးတစ်ခုက FDA ပေါ့နော်။ဒီအစိုးရအတိအမှတ်ပြုတဲ့အဆင့်ကိုဘယ်လိုအနေထားမျိုးရောက်မှသူတို့ရနိုင်မှာလဲ
။ဟုတ်ကဲ့ပါ။ဒီ Pfizer ထုတ်တဲ့ဆေးတော့ကြာသူတို့ကနှစ်ကြိမ်ထိုးရမယ်။ Volunteer တွေထိုးပြတဲ့လူတွေမှာသူကထိုးပြီးတော့28ရက်အထိကိုသူတို့ခုခံအားရနိုင်တယ်ဆိုတဲ့ဟာကိုသူတို့သေချာပြောနိုင်တယ်။ဒါပေမဲ့သူကဒါပထမအကြိမ်ထိုးတာပေါ့နော်။အဲ့တော့ကာကွယ်ဆေးတစ်ခုကိုထိုးရဆိုသူက dose ပြအောင်ထိုးရတယ်ဆိုရဲပထမအကြိမ်ထိုးမယ်ဒုတိယအကြိမ်ထိုးပြီးရင်ဘယ်လောက်ကြာကြာခံမလဲဆိုရဲဟာရှိတယ်ပေါ့နော်အဲ့တော့ America ရဲ့ FDA ကြီးကနေပြီးတော့ Emergency Use Authorization ဆို EUA ရဖို့အတွက်ကသူကနှစ်လခုခံအားခံနိုင်တယ်ဆိုရဲဟာမျိုးပြနိုင်တယ်ဆိုရင်သူတို့ကဒါကို EUA ရနိုင်တယ်အဲ့တော့ဒီနှစ်လခုခံအားရနိုင်မရနိုင်ဆိုရဲဒီ data တွေကိုကြာတော့ now normal တတိယပတ်ထဲမှာသူတို့ပြောနိုင်တယ်ပေါ့နော်
ဒါဆိုရင်မကြခင်မှာပဲရတော့မှာပေါ့နော
်ဟုတ်မကြခင်မှာပဲရတော့တကယ်လို့သူတို့ EUA ရခဲ့မယ်ဆိုရင်ဒီနှစ်ကုန်လုံးသူက50 million ပေါ့နော် 50 million သူတို့ dose ထုတ်နိုင်မယ်လို့မျှော်မှန်းနေပေါ့နော် 2021 ထဲမှာဆိုလို့ရှိရင်သူတို့ 1.3 billion လောက်ကိုသူတို့ထုတ်နိုင်ဖို့မျှော်မှန်းထားတယ်လို့လည်းထည့်ပြောထားပါတယ်ရှင်ဟုတ်
ဒီဆေးရဲ့အလားအလာလေးနဲ့ပတ်သက်ပြီးတော့ဒီအနုဇီဝဗေဒပညာရှင်တွေဒီလေ့လာသုံးသပ်တာနဲ့ပတ်သက်ပြီးလည်းပြောပြပေးပါ
ကျမတို့ဒီအနုစီဝါထူထောင်အနေကြည့်မယ်ဆိုရင်ဒီဆေးတစ်ခုကကြာကြာခံနိုင်လေသူရဲ့ခုခံအားကြာကြာကိုယ်ကိုပေးနိုင်လေလေပူကောင်းလေပဲပေါ့နော်အခုလေးလာထားတဲ့လေးလာချက်တွေအကုန်တော်တော်များများသူရည်သနာလုံးနေတဲ့ဆေးတွေတော်တော်များများကသူကဒီအချိန်တိုင်းတာတူနေတဲ့ဟာကိုတော့တွေ့ရတော့အချိန်တိုင်းတာရှေးလေးပူကောင်းလေပဲပေါ့နော်ဘာလို့လဲဆိုတော့တကယ်လို့ဥမာအခုရာသီတုပ်ကွေးဟာဆိုရင်တစ်နှစ်မှတစ်ခါထိုးရတယ်ဒါပေမဲ့တစ်နှစ်တစ်ခါထိုးရတယ်ဆိုရင်သူရဲ့ဒီခုခံအားခံတာကဒီရာသီတုပ်ကွေးရာသီတစ်ခုလုံးကိုသူခံနိုင်ပြီးတယ်ပေါ့နော်အဲဒါက6လတန်းပြီးရှိတယ်အဲ့တော့အခုလောလောဆယ်ရာသူတို့နှစ်လကိုခုခံအားသူတို့ရှိတယ်ဆိုတဲ့ဟာပြနိုင် FDA နဲ့ပေးပြီးတော့ pass လုပ်ပေးမယ်ပေါ့နော်ဒါနှစ်လက minimum ပေါ့နှစ်လထက်သူတို့ဘယ်လောက်ကြော်နိုင်မလဲကြော်နိုင်လေပိုကောင်းလေ
ဒါဆိုလို့ရှင်အခုဆေးဆန်းသက်တာအချိန်ကတော့စောင့်အောင်ပါပေါ့နော်
ချင်းရတော့စောင့်အောင်ပါပ
ါဆောစာဒိုးဆိုသူကနှစ်ချိန်ပေးရမယ်ဆိုတာဘယ်လိုပုံစံနဲ့ပေးရလဲနည်းနည်းပြပြပေးပါဟု
တ်ကဲ့ပါအာသူကပထမဆုံးဟိုစာ initial response ဆိုတဲ့ဟာရှင်သူကဥပမာပြောရမယ်ဆိုလို့ရှိရင်အဗီဘိုကာကွယ်ဆေးထိုးတဲ့ဟာလေးကိုဥပမာပြောပါမယ်เนาะကလေးတွေမှာသူဗီဘိုကာကွယ်ဆေးကို course ဖြစ်အောင်လို့ထိုးရဲဆိုရင်3ခါခွဲထိုးရတယ်ပေါ့3ခါခွဲထိုးပြီးသွားတဲ့ခါကျမှ booster ဆိုတာဟာနောက်ပိုင်းအသက်ကြီးမှထိုးတာ3ခါအဲ့ဒီ course ပြည့်အောင်လို့ထိုးရတယ်ဆိုတာပထမအချိန်ထိုးတယ်နောက်လာလေးနည်းနည်းချရတယ်ပြီးဒုတိယအကြိမ်ထပ်ထိုးတယ်နောက်ပြီးတတိယအကြိမ်ထိုးအခုဒီတုပ်ကွေးဆေးမှာဆိုရင် COVID vaccine မှာဆိုလို့ရှိရင်သူကပထမအကြိမ်ထိုးမယ်28ရက်ကြာရင်နောက်တစ်အကြိမ်ထပ်ထိုးမယ်အဲဒီခါကျရင်သူ့ရဲ့ဒီနှစ်ခါထိုးလိုက်ရတဲ့နှစ်ခါခွဲထိုးလိုက်ရတဲ့အတွက်ခန္ဓာကိုယ်တွေကရမယ်ခုခံအားကဘယ်လောက်ကြာကြာခံမလဲသူကဘာလို့လဲဆိုတော့ခန္ဓာကိုယ်တွေကဒီသွေးဖြူတွေကသူကဟိုပထမအကြိမ်နည်းနည်းထိုးတယ်ဒုတိယအကြိမ်ကြာလို့ရှိရင်သူကနည်းနည်းမြင့်တဲ့ dose လေးနဲ့သူနည်းနည်းထပ်ထိုးမယ်ဆက်ခါကျရင်သူကဟိုမှန်ညာကလေ့ကျင့်ပြီးသားဖြစ်သွားတာပေါ့နော်မှန်ညာလေ့ကျင့်ပြီးသားဖြစ်သွားတယ်အဲ့တော့ကြောင့်တို့တကယ်တမ်းကိုဗစ်တကယ်အဆင့်ဝင်ပြီ virus အဆင့်ဝင်ပြီဆိုတဲ့အချိန်ကျရင်လူကဓာတ်မခံရဘဲနဲ့ပြန်ပြီးတော့တုံ့ပြန်နိုင်တယ်ပေါ့အဲ့ဒါတို့ကလေ့ကျင့်ယူတာ
ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါကာကွယ်ဆေးထိုးတဲ့သဘောတရားပါလေခန္ဓာကိုယ်ရဲ့ဟိုကာကွယ်ဆေးအနေနဲ့ဘာကိုထိုးသွင်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါကာကွယ်ဆေးဆိုတဲ့ဟာကတော့ကျမတို့ဒီခုနကတော့ပြောတဲ့ဒီဗီဘိုကာကွယ်ဆေးကိုပဲပြန်ပြီးတော့ဥပမာအနေနဲ့ပြန်သုံးမယ်ဆိုရင် virus တစ်ခုမှသူ့ရဲ့ virus တစ်ခုမှယောဂပေးနိုင်တဲ့ဓာတ်ရှိရယောဂမပေးနိုင်တဲ့ဓာတ်ရှိအဲ့တော့ယောဂပေးနိုင်တဲ့ဓာတ်အပိုင်းစလေးတစ်ခုကိုခိုးထဲကိုထည့်လိုက်တယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့အခုခံအာဒီသွေးဖြူတွေကသူကဒီ round လဲ့နေတယ်အဲ့ round လဲ့နေတဲ့သွေးဖြူတွေကသူကဒီဓာတ်ကိုသူတွေ့တယ်ဒါက virus အပိုင်းစပဲဒါအပြင်ပရောဂါပေါ့နော်သူတို့ကဒါကိုတိုက်ခိုက်တယ်သူတို့မှာတိုက်တဲ့လူရှိတယ်နောက်ပြီးတော့မှတ်တမ်းယူတဲ့လူရှိတယ်မှတ်တမ်းယူတဲ့သွေးဖြူဦးကမှတ်တမ်းယူပြီးသွားရင်နောက်တစ်ချိန်တကယ်လို့များဒီလူက virus အစ်စ်နဲ့ထိတွေ့ရတဲ့အချိန်မျိုး virus အစ်စ်ဝင်လာပြီဆိုတဲ့အချိန်မျိုးမှာမှတ်တမ်းလဲရနေပြီသူက record ထဲမှာပြန်ရှာပြီးတော့ဒီဟာမျိုးကငါတို့စီမှာဝင်ဘူးတယ်ငါတို့ဒီလိုပုံစံမျိုးနဲ့တိုက်နေဆိုတဲ့ဟာအဲ့တော့ response ကပုံမြန်တယ်ပေါ့ဒါကကွယ်ဆေးရဲ့သဘောတရားပါအခုဒီ covid မှာဆိုလို့ရှိရင်တော့အခုဒီ Pfizer လုပ်တဲ့ဟာ virus ရဲ့ mRNA ကိုသုံးပြီးတော့ထည့်တဲ့ကာကွယ်ဆေးပေါ့နော် mRNA ဆိုတဲ့ဟာကတော့သူ virus ရဲ့ဒီမျိုးဗီဇတွေကရောဂါဖြစ်စေတဲ့ကိုထုတ်ပြီးတော့သွင်းလိုက်တယ်သွင်းလိုက်တဲ့ခါကျရင်ခန္ဓာကိုယ်ထဲကမှတ်တမ်းယူတဲ့သွေးဖြူတွေကယူထားမယ်ယူထားပြီးရင်တကယ်အစ်စ်တွေ့ပြီဆိုတဲ့အချိန်ကျရင်သူတို့တုံ့ပြန်မယ်ပေါ့နော်အဲ့ဒါကိုကာကွယ်ပေးတယ်လို့ပြောတာပါဟုတ
်လူတွေမှာ antigen မရှိဘူးတေချာအောင်ဘယ်လိုလုပ်ကြလဲအဲ့ဒါပြောပြပါ
ဟုတ်ကဲ့သူက viral mRNA ကိုသူတို့ကသုံးတယ်ဆိုတဲ့ဟာ viral mRNA မှာ virus ရဲ့မျိုးဗီဇမှာသူကဟိုဒီအပိုင်းကဒါလုံးမယ်ဒီအပိုင်းကဒါလုံးမယ်ဆိုပြီးတော့အဲ့လိုအမျိုးမျိုးရှိတယ်ပေါ့အခုလုံးမဲ့အပိုင်းလေးကအဲ့ mRNA အပိုင်းလေးကသူကဒီကနေမျိုးဗီဇဆိုင်ရာလေ့လာတဲ့လူတွေကနေဒီအပိုင်းကတော့ရောဂါဖြစ်စေတဲ့နေရာကိုအကျိုးသက်ရောက်မှုမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒါနဲ့ခွဲထုတ်ပြီးတော့ဒီဥစ္စာကိုသူတို့လူတွေအတွက်ကိုအသုံးပြုမယ်အဲ့လိုမျိုးဆုံးဖြတ်ခဲ့တာပါရှင်ဟုတ်
ဒီကာကွယ်ဆေးကလူအတွက်အန္တရာယ်မရှိအောင်တရားစဉ်းစားပြီးမှလုပ်ထားရဲပေါ့နော
်ဟုတ်ကဲ့ဟုတ်သူတွေနဲ့အရင်လုပ်ကြတယ်ပြီးရခါကျရင်တတဝမဲ့တတဝရှိအဲ့လိုမျိုးတွေနဲ့သူတို့စမ်းပြီးတော့မှလူတွေအဆင့်ကိုရောက်လာတယ်ပေါ့တတဝအဆင့်မှာတော့ဘယ်လောက်ပဲအန္တရာယ်မရှိခဲ့ဘူးဖြစ်စေလူတွေအဆင့်မှာအန္တရာယ်ရှိသလားဆိုတဲ့ဟာကိုသူတို့ကအခုဒါကိုစမ်းတာပါစမ်းတော့90ရာခိုင်နှုန်းသောလူတွေမှာအစိတ်တောက်ဖြစ်တာတွေအဖျားပြီးတော့အသက်ပါတဲ့အထိအဆင့်ဖြစ်တဲ့ဟာတွေအဲ့လိုမျိုးတွေလုံးဝမတွေ့ရတဲ့အတွက်ကြောင့်သူတို့ကအခြေအနေကောင်းတယ်လို့ပြီးတော့ပြောတာပါရှင်ဟုတ်
နောက်အလားအလာရှိတဲ့တခြားဆေးတွေကိုဘယ်ကုမ္ပဏီတွေကနေစမ်းနေလဲပြောပြပေးပါ
America ဘက်ကဆိုရင် America အခြေစိုက်တခြားကုမ္ပဏီတွေ Johnson & Johnson ရှိမယ် Merck ရှိမယ် Moderna ရှိပါမယ
် McKinsey ဝန်ကြီးရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ